ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ပြန်လည်ဖွဲ့စည်းရေးအစိုးလွတ်တော်ပြည်သူလွတ်တော်မှရှုံးနိမ့်သွားပါပြီ။အစိုးရအနေနဲ့ကော်မရှင်ဟာတည်ဆဲဥပဒေကိုကျော်လွန်လှုပ်ဆောင်ပြီးဖွဲ့စည်းထားတယ်လို့ဆွဆွဲမှုတွေရှိခဲ့တယ်လို့မွတ်စလင်တချို့ကလည်းရခိုင်အရေးကိုအခုလိုလှုပ်ဆောင်တာဟာမတင့်တော်တဲ့လုပ်ရက်တစ်ခုဖြစ်တယ်လို့ဆွဆွဲလိုက်ပါတယ်။မတူညီတဲ့အတိုင်းအဝိုင်းတစ်ခုကြားပြဿနာတွေရှိနေတဲ့ရခိုင်ဒေသအခြေအနေကိုနားလည်ဖို့လိုအပ်တာကြောင့်လက်ရှိအာဏာရအစိုးရအနေနဲ့ရခိုင်ဒေသခံပါတီနဲ့ပူးပေါင်းလှုပ်ဆောင်ဖို့လိုအပ်နေတယ်လို့ရခိုင်ပါတီဘက်ကထောက်ပြခဲ့ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းကမမေခါကပေးပို့ထားပါတယ်ရှင်။
နိုင်ငံသားများပါဝင်နေတာကိုကန့်ကွက်ကအကြံပေးကော်မရှင်ကိုပြည်တွင်းတက်သည့်ပညာရှင်တွေနဲ့ပြန်လည်ဖွဲ့စည်းဖို့ရခိုင်အမျိုးသားပါတီဘက်ကအစိုးရကိုတိုက်တွန်းခဲ့တဲ့အရေးကြီးအဆိုဟာဒီကနေ့လွှတ်တော်မှာအကြိတ်အနဲ့ဆွေးနွေးခဲ့ရပြီးအများကမျှော်လင့်ထားတဲ့အတိုင်းရှုံးနိမ့်ခဲ့ရပါတယ်။အာဏာရ NLD အစိုးရရဲ့လှုပ်ဆောင်ချက်တွေကိုရခိုင်အမတ်တွေအချို့သောတိုင်းရင်းသားအမတ်တွေနဲ့တက်ကိုယ်စားလှယ်တွေဘက်ကကန့်ကွက်မှုတွေလုပ်ခဲ့ကြသလိုဥပဒေပေါင်းကနေကျော်လွန်လှုပ်ဆောင်နေတယ်လို့ဆွတ်ဆွဲတာတွေလည်းရှိခဲ့ပါတယ်။ရခိုင်မျိုးသားပါတီဘက်ကဦးလာစောကတော့ NLD အစိုးရအနေနဲ့ရခိုင်အရေးကိုဖြေရှင်းတာမှာရခိုင်ပြည်တွင်းမှာရှိနေတဲ့ပါတီတွေနဲ့ဆွေးနွေးတိုင်ပင်ဖို့လိုအပ်တယ်လို့ထောက်ပြမှုတွေရှိခဲ့ပါတယ်။ဒီပြင်ရခိုင်အရေးကိုနိုင်ငံတကာအရေးဖြစ်အောင်လှုပ်ဆောင်နေတယ်လို့အခုလိုလွှတ်တော်မှာပြောဆိုလိုက်ပါတယ်
။ဒီလောက်အင်မတန်အရေးကြီးပါတယ်ဆိုတော့ရခိုင်ပြဿနာကိုစဉ်းစားတဲ့အခါမှာဒီ NLD ရခေါင်းဆောင်တွေကကျွန်တော်တို့ကိုဘာဖြစ်လို့ dialogue partner လို့မသတ်မှတ်တာလဲ။ကျွန်တော်တို့ဒီဟာကိုလက်ခံနိုင်စရာမရှိဘူး။NLD ကဖြစ်ဖြစ်ချင်းပဲဖြစ်ဖြစ်ဗမာပဲဖြစ်ဖြစ်ကရင်ပဲဖြစ်ဖြစ်ထဲပါနိုင်ငံတွေကအသိမပြုတဲ့ပညာရှင်တွေအများကြီးရှိပါတယ်ကိုဖီအန်နန်ကနိုဘယ်ဆုရတယ်ကိုဖီအန်နန်နိုဘယ်ဆုရတယ်အခုကဘာကြီးမှာဘာဖြစ်နေတယ်လဲလေ့လာကြည့်ကြပါဒီကော်မတီကလာတဲ့လူတွေဟာ research methodology နဲ့လုပ်လိုက်မယ်မှန်တယ်သိပ္ပံပညာမရရင်ရပါလိမ့်မယ်ဒီနေရာမှာဒိုင်းနိုင်ငံရေးပြဿနာကျွန်တော်တို့စိတ်ခံစားမှုတွေကျွန်တော်တို့သမိုင်းကြောင်းဆိုင်ရာတွေကိုဒီလူတွေဘလောက်နားလည်မလဲအဲ့လူတွေနားလည်တဲ့ဆိုကဘာကြီးမှာစစ်ပြောက်သွားတာကြားပါပြီဒီလူတွေလာတယ်ဒီလူတွေနဲ့ UIC ကြားထဲမှာဘယ်လို link ရှိတယ်လဲအင်မတန်စိုးရိမ်ပေါ်ကောင်းတဲ့ကိစ္စတွေပြည်တွင်းပြည်ပဖြစ်တဲ့ပြဿနာဆိုတာကသူတို့ကဒီပြဿနာကိုဆွဲတင်တာသူတို့နောက်မှာတကယ် ulterior motive အများကြီးရှိတယ်ကော်မတီဖွဲ့လိုက်တာကကျွန်တော်ကသခိုးကိုတယူကမ်းတယ်လို့ဖြစ်သွားပြီ
ရခိုင်ပြည်နယ်အကြံပေးကော်မရှင်မှာနိုင်ငံတကာပုဂ္ဂိုလ်တွေပါနေလို့နိုင်ငံရဲ့အချုပ်အခြာအာဏာထိခိုက်မယ်ဆိုတဲ့စိုးရိမ်မှုတွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကတော့ပယ်ချထားပါတယ်ဒီပြင်ရခိုင်ပြည်တွင်းရေးကိုနိုင်ငံတကာအရေးဖြစ်အောင်လှုပ်ဆောင်နေတယ်လို့ဆွဆွဲပြောဆိုချက်တွေအပေါ်မှာလဲဒေါန်ဆန်းစုကြည်ဘက်ကငင်းဆန်ထားပြီးနိုင်ငံတော်လုံခြုံရေးကိုအထီးကိမခံဘူးလို့လဲပြောဆိုထားပါတယ်။အစိုးရအနေနဲ့အခုလိုကော်မရှင်ဖွဲ့စည်းလိုက်တာဟာတီးဆဲဥပဒေတွေကိုကျော်လွန်ဖောက်ပြက်ကဖွဲ့စည်းခဲ့တယ်လို့တက်မတော်သားကိုယ်စားလှယ်ဒုတိယဗိုလ်မှူးကြီးမြောက်ဦးကအခုလိုထောက်ပြပြောဆိုခဲ့ပါတယ်
။ပြည်အောင်စုလွတ်တော်ဆိုင်ရာဥပဒေပုံမှန်61ခါဝေးပါပြဋ္ဌာန်းချက်အရနိုင်ငံတော်သမ္မတကသာစာချုပ်များနဲ့သဘောတူညီချက်များကိုဆောင်ရွက်ခွင့်ရှိတဲ့အတွက်နားလည်မှုစာချုပ်လောလက်မှတ်ရေးထိုးခြင်းဟာဝန်ကြီးဌာနရဲ့လုပ်ပိုင်ခွင့်အတွင်းခွင့်ပြုထားခြင်းရှိမရှိဥပဒေလုံထုံးလုံနည်းများနဲ့ညီမညီပြန်လည်သုံးသပ်သင့်ပါလေ။ဝင်လင်းမြင်သာမှုရှိရမယ့်ဒီမိုကရေစီဆိုရအနေနဲ့တနိုင်ငံလုံးနဲ့သက်ဆိုင်ပြီးအင်မတန်တိမ်ဝဲနေတဲ့ကိစ္စရကိုပြည်သူလူထုကိုအသိပေးရှင်းလင်းသင့်ပါလေ။ကော်မရှင်ရဲ့ကုန်ကြမ်းစည်းနဲ့ပတ်သက်လို့ကော်မရှင်ဖွဲ့စည်းခြင်းထုတ်ပြန်ချက်မှာဘယ်လိုအကြခံဆောင်ရွက်ထားမှာ ਉਹ မယ်ဆိုတာကိုဖော်ပြထားခြင်းမရှိပါဘူး။ကော်မရှင်ကုန်ကြမ်းစည်းရာနိုင်ငံတော်ဗဏ္ဍာငွေကနေကြခံသုံးစွဲမယ်ဆိုလို့ရှိရင်နာလေမှုစာကျွန်လွာကိုနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနအနေနဲ့လက်မှတ်ရေးထိုးနိုင်ခြင်းမရှိဘဲနဲ့ပြည်အောင်စုလွတ်တော်ရဲ့ခွင့်ပြုချက်ရရှိမှသာလက်မှတ်ရေးထိုးနိုင်မှာဖြစ်ပါတယ
်ဥပဒေကိုဖောက်ပြမှုမရှိဘဲလုံနီးလုံဟန်အမှန်အတိုင်းပဲကော်မရှင်ကိုဖွဲ့စည်းခဲ့တာဖြစ်တယ်လို့ပြည်သူ့လွတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်ကအခုလိုခြေပါခဲ့ပါတယ
်နိုင်ငံတကာအကြံပေးပုဂ္ဂိုလ်များသည်ရင်းတို့၏လုပ်ငန်းများကိုလုတ်ကင်ဆောင်ရွက်ရင်မြန်မာအစိုးရ၏မှန်ကန်သောဆောင်ရွက်ချက်များကိုတွေ့မြင်ရမည်ဖြစ်သောကြောင့်ရင်တို့တွေ့မြင်ချက်ကိုကဘာတို့ပြန်လည်တင်ပြခြင်းဖြင့်မြန်မာနိုင်ငံအတွက်တစ်ချက်ခုတ်နှစ်ချက်ပြတ်တော်လမ်းစဉ်ဖြစ်ပါသည်။အဲတော့အတိုင်းမြင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကိုလေ့လာသုံးသပ်ပါကပုံမှန်နှစ်ခါခွေးတွင်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဆိုဒီမှာအခါနှစ်ပါရည်ရွယ်ချက်များအောင်မြင်စေရန်အတွက်ဤဥပဒေရတောင်းပေးခြင်းခံရသူကိုဆိုလိုသည်ဟုပြဋ္ဌာန်းထားပါတယ်။ပြဋ္ဌာန်းထားသည့်တို့ကိုဖတ်ရှုရပါကအတိုင်းမြန်ခံပုဂ္ဂိုလ်သည်ဥပဒေကိုကျော်လွန်ဆောင်ထားခြင်းမရှိပါကြောင်းပြန်လည်တင်ပြပါတယ်ခင်ဗျာ
ဝေဖန်မှုတွေရှိနေရဲ့ကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ကတော့ရှုပ်ထွေးနေတဲ့ရခိုင်ပြည်နယ်တွေကပြဿနာတွေအတွက်ဗတ်မလိုက်ပဲ တမတမတ်ကြကြနဲ့အဖြေရှာသွားမယ်လို့ကတိပေးထားပါတယ်။ဒီကနေ့မှာတော့ကိုဖီအာနန်ဟာရခိုင်ပြည်နယ်ကလက်ရှိအနေအထားကိုအကဲခတ်လေ့လာဖို့ရောက်ရှိနေပါပြီ။ကိုဖီအာနန်ကိုဒီကနေ့ခရီးရောက်မဆိုင်မှာပဲဆန္ဒပြသူတွေဟာအော်ဟစ်ကြွေးကြော်ဆန္ဒပြခဲ့တာတွေရှိခဲ့ပါတယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်အနေနဲ့သူတို့ရဲ့လေ့လာတွေ့ရှိအကြံပြုချက်တွေကို12လအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကနေတဆင့်အစိုးရကိုတင်ပြရမှာဖြစ်ပါတယ်ရှင်။